လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဘယူဆိုင်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်နေလို့ကျွန်တော်တို့ဂါရာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဘယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသက်ကြည့်တဲ့အခါဂါရာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်မှာတော့လူငယ်တွေခရီးသွားတာကိုဘေးကနေလိုက်ပါလာရင်တွေ့မိတာလေးပြန်ပြီးတော့ဖောက်တဲ့ချပြသည်သူတို့ခရီးထွက်ခံနေမှာအရေးတကြီးဘာတွေကြံခဲ့မှာလဲဆိုတော့အစိုးရဆုံးပစ္စည်းကဘာလဲဆိုတော့ selfie ဆွဲတယ်ခေါ်တဲ့ကို့ပုံကူပြန်ရိုက်မဲ့ဓာတ်ပုံရိုက်မဲ့ဒုတ်တန်ကြီးပြအဲ့ဒါကြီးမပါမဖြစ်ဘူးတဲ့အဲ့ဒါကိုအဖွားတယောက်ကနေပြီးတော့အဲ့ဒုတ်ကြီးကိုကြည့်ပြီးဒါကြံခဲ့တာများဟာနေကြောကုန်းကုတ်တဲ့ဒုတ်လားလို့တော့မေးပါသေးတယ်မဟုတ်ဘူးဒီကိန်းလူငယ်တွေခရီးသွားရင်အများဆုံးအရေးကြီးဆုံးက selfie ဆွဲတဲ့ဒုတ်တန်ဖြစ်နေတယ်ကောင်းပြီဘာကြောင့်မှလဲသူတို့သွားတာတော့အဲ့ဒီခရီးထွက်တိုင်းမှာသူတို့ဘယ်နေရာကိုရောက်နေပြီးသူတို့ဘာအစာတွေစားနေပြီဆိုတာကိုတငယ်ချင်းတွေသိအောင်လို့တင်နေတာကအဓိကပါပဲတဲ့ဒါကတော့သူတို့ရိုးရိုးသားသားပဲဝန်ခံကြတာပေါ့ဒါပေမဲ့ကျွန်တော်ကစပြီးတော့စဉ်းစားစရာကိုခင်ပေးပါတယ်တချို့ကလေးတွေကအဲ့လိုမဟုတ်ဘူးသူတို့ဓာတ်ပုံရိုက်တယ်ရိုက်တယ်ဆိုတာကကိုယ်ပုံနဲ့ကိုယ်နောက်ခံရိုက်တာမဟုတ်ဘူးသူလမ်းတစ်လျှောက်မှာတွေ့ရတဲ့ဘဝတွေအဲ့ဒီဒေသကဓလေ့တွေအဲ့ဒီမှာထူးခြားချက်တွေကိုမှတ်တမ်းလို့ရိုက်နေတာကလေးမလေးတယောက်ဆိုရင်သူနဲ့အရွယ်တူဖျဲသီးစိတ်ရောင်းနေတဲ့ဟိုမိန်းကလေးကိုတွဲဆုံမင်းမြန်းကန်းအောင်လုပ်နေသေးတယ်ကျွန်တော်ကစောစောတည်းကသတိထားမိတယ်သူကကန်းချီမှာသူများတွေလိုရေလိုင်းနေစီးတာတောင်ပြင်မှာစော့နေတာတွေကိုကိုယ့်ဟာကိုယ်ရိုက်တာမဟုတ်ပဲနဲ့ရေလုံသားတွေရဲ့ဘဝငါးဖန်းလှေတွေရဲ့ဘဝကိုသွားရိုက်တာပဲပြီးရင်သူကလေးပြီးပြီးဆက်ဆက်ဆုစုမေးထားတာလေးတွေကမစိုးဘူးလို့ပြောရလိမ့်မယ်ကလေးသတင်းတောက်လို့တော့ပြောနိုင်မယ်ပေါ့လေအဓိကတော့သတင်းတောက်လို့ရမယ်လို့မစိုးလို့ပါဘူးရောက်တဲ့အရာမှာနားမျက်စိဖွင့်ပြီးတော့လေ့လာနေတာကိုကျွန်တော်သဘောကျတယ်။ तू အမှတ်တမ်းလဲယူတတ်တယ်၊မေးခွန်းလဲထုတ်တယ်ပြီးတော့သူ့ရဲ့သုံးသပ်ချက်တောင်မှထည့်ပြောလိုက်သေးတယ်။အဲ့ဒီတော့သူ့ထက်ကြီးတဲ့လူကြီးတွေတောင်မှဟလာရှေးဟောင်းနေမြေရောက်ရင်လဲတမိုင်းတံမှုကိုမလေ့လာနိုင်ဘူး၊ကိုယ်ပုံကိုပဲရိုက်မယ်ဆိုတဲ့ခစ်ကြီးမှဒီလိုကလေးတွေရှိနေတာကိုကျွန်တော်ကအားရလာတာပါ။အဲ့တော့တချို့ကလေးတွေကပြန်မေးပါတယ်။သူတို့ကိုယ်ပုံကို Facebook မှာတင်တာအပြစ်ရှိသလား၊မတင်ရဘူးလား။ဒီလိုမပြောပါဘူး။တင်မှတင်လို့ရပါတယ်။ဒါပေမဲ့အလှပုံတွေကြီးပဲတင်နေတော့တယောက်နဲ့တယောက်လှတယ်မမလှတယ်အာကျေးဇူးတင်တဲ့ညီမလေးနဲ့ပြီးသွားတာပေါ့ဒီမှာဒီကလေးမလေးတင်တဲ့အကြောင်းအရာတွေကြတော့ तू ကအမှန်တမဲ့နဲ့အပျော်တက်တက်သွားတာမဟုတ်တော့ဘူး तू ကဂယုတဆိုင်နဲ့သူ့ခရီးကိုအဖိုးတောင်စဉ်းစားပြီးတော့သွားတာအဲ့ဒီကလေးတွေပေါ်လာပါပြီအဲ့တော့နှစ်မျိုးရှိလာပြီပေါ့လေအမှုမဲ့အမှန်မဲ့သွားနေကြပြီးတော့အပျော်ပဲရှာကြတဲ့လူတွေနဲ့အဲ့ဒီခရီးကိုတန်ဖိုးရှိအောင်ဘလို့လုပ်မလဲလို့တွေးနေတဲ့လူငယ်တွေနဲ့နှစ်မျိုးတွေ့တာပါအဲ့ဒီလိုပြောတော့လူငယ်တွေကပြန်မေးပါတယ်ဟာကျွန်တော်တို့ညီမတို့ကအပန်းဖြေခရီးကိုမသွားတော့ဘူးလားအပျော်ခရီးထွက်တာအပြစ်ရှိလားလို့မေးတယ်မဟုတ်ပါဘူးသွားလို့ရတယ်လူကအပန်းဖြေဖို့အရေးကြီးတယ်လေဒါပေမဲ့ကျွန်တော်ပြောချင်တာကနားမျက်စိကိုတော့ဖွင့်ထားတဲ့လူငယ်တွေနဲ့အပျော်တက်တက်ပဲသွားတဲ့လူငယ်တွေနဲ့ရက်လက်တွေကွာတယ်ဆိုတာကိုကျွန်တော်ကဘေးရနေပြီးတော့ပြောမိတာပါအဲ့တော့တချို့နားမလဲဘူးကျွန်တော်ဥပမာပေးပါတယ်ပကံမှာရှိတဲ့ရှေးဟောင်းဖျားတွေကိုလေ့လာရင်းနဲ့အပေရနာဖျားကိုရောက်တော့ဟိုဆယ်ကျော်တက်မိန်ကလေးတွေပေါ့လေသူတို့ကမေးကြတယ်ဒီဖះရဲ့နာမည်ကအပေယတနာဆိုတော့ဗာဒိပဲလဲဆိုတော့အဲ့ဒီမှာကောင်းလေးတယောက်ကပြောပါတယ်ဒီဖះကအပေမကြတော့ဘူးတဲ့အဲ့ဒါကြောင့်အပေယတနာတဲ့အဲ့ဒါတကယ်လားဆိုပြီးတော့ဝိုင်းမေးကြတဲ့အခါမှာတော်တော်ခက်ပါတယ်အဲ့ဒီလူငယ်ကစဖြီးဖြီးလှုပ်ပြီးတော့ရည်ရည်နေတာပါတကယ်တော့ဒီအပေယတနာဆိုတာအဲ့ဒီဖះကိုတဲတဲ့ကြံစစ်မင်းရဲ့မိဖုရားတစ်ပါးနာမည်ပဲလေကျွန်တော်တို့သိကြတဲ့ရွှေရင်စီရဲ့မယ်တော်ပေါ့သူဖြေတာနဲ့တခြားစီပဲအဲ့တော့ဘာကိုခက်သွားတယ်လဲဆိုတော့အဲ့ဒီလိုနောက်တီးနောက်တောက်တွေလျှောက်ပြောတော့ခီးစဉ်တစ်ခုလုံးများအဲ့လိုပောက်ကြရတွေပဲပြောနေတဲ့လူသူ့နောက်ကိုလိုက်နေတဲ့လူတွေသူ့ကိုဆရာတင်တဲ့လူတွေအတိအမှန်အမှတ်မှားမယ်ပေါ့အဲ့တော့ကလေးတယောက်ကပြောတယ်မဟုတ်ဘူးတဲ့ပျော်စရာကောင်းတယ်တဲ့အဲ့လိုနောက်တီးနောက်တောက်လူပါတာသူ့နောက်မှာပဲလူတွေကအုံနေတာတဲ့အဲ့ဒါကိုကျွန်တော်တော့စိုးရိမ်တယ်တခြားကိစ္စကိုရည်စရာလောက်တာအရေးမကြီးဘူးတမိုင်းဆိုင်ရာအဲ့ဒီဒေသဆိုင်ရာအတိအမှန်အမှတ်မှားတွေကိုတကယ်မသိပဲနဲ့နောက်လိုက်တာကတော်တော်အရေးကြီးတယ်လို့ကျွန်တော်ထင်တယ်အဲ့လိုအမှတ်မှားသွားလို့ရှိရင်သူတို့အမှန်ကိုသုံးသပ်ဖို့တဲ့အခက်အခဲရှိလိမ့်မယ်အဲ့တော့ဘလို့နည်းမျိုးကိုသဘောကျလဲတကယ်ကိုစနစ်ကြတဲ့လူငယ်တွေစိတ်တော်သက်တွေဟာကြိုပြီးတော့လေ့လာပါတယ်ဘယ်ကြီးကိုသွားမှလဲအင်တာနက်ထဲမှာအဲ့ဒီဒေတာအကြောင်းကိုကြိုပြီးတော့ရှာတယ်ဖတ်တယ်မှတ်စုထုတ်ထားတယ်ဟိုကြရင်တိုက်ဆိုင်ကြည့်လိုက်တယ်အဲ့တော့ဒေတာတစ်ခုကိုရောက်တာနဲ့ကိုဖတ်ပြီးသားတွေလေ့လာပြီးသားတွေနဲ့ဘလောက်ကြိုက်လဲစာထဲမှာဘလို့ဖော်ထားလို့ဒီမှာဘာမတွေ့ဘူးလဲမတွေ့တဲ့ဟာဇွဲနဲ့လိုက်ရှာတာတော်တော်ဇွဲနဲ့ပဲကြည့်ကြည့်ရှာတာတွေ့ပြီးဆိုမှတိုက်ဆိုင်နဲ့အတီးပြုတ်တယ်ဆိုတော့ဗျာအဲ့ဒီကလေးတွေကသူ့တေသနာဆန္ဒတွေလုံနိုင်နေပြီအဲ့တော့သူတို့ကိုလူတွေကလိန်လို့ညာလို့မရတော့ဘူးလှည့်စားလို့မရတော့ဘူးပေါ့အဲ့တော့ဘလို့ခီးထွက်ခြင်းကိုကြိုက်လဲကလေးတွေကတော့ပြောတယ်ကျွန်တော်တို့အပျော်ခီးထွက်ခွင့်မရှိဘူးလားရှိပါတယ်ဒါပေမဲ့ကွာသွားလိမ့်မယ်ကြာရင်အပျော်ခီးမာရင်ကိုပဲနားမျက်စိဖွင့်မှာ
ဘာဖြစ်လဲလဲဆိုတော့ကြာရင်အသိဉာဏ်နဲ့ဘဝရလတ်တွေကကွာသွားကြပါလိမ့်မယ်ဘာတွေကွာလဲဥပမာဆိုပါတော့ကိုယ်ခရီးမှာတွေ့ကြုံခဲ့ရတဲ့ကိုမှတ်တမ်းတင်ထားရင်နောက်တစ်ချိန်မှာတိတ်အဖို့တန်နဲ့မှတ်တမ်းမှတ်ရတယ်ဖြစ်လာမယ်ဒါနံပါတ်1ပေါ့လေနောက်ဒုတိယတစ်ချက်ကကိုယ်ပုံမဲ့ကိုယ်ရိုက်နေတာမျိုးပြောတာမဟုတ်ဘူးတမ်းပုံရိုက်နေဆိုတာအဲ့ဒီဒေတာတစ်ခုလုံးကိုမှတ်တမ်းတင်တာမျိုး documentary လို့ဟာမျိုးတွေရသလောက်ကိုမေးမယ်မြန်းမယ်အဲ့ဒီဒေတာရဲ့ထူးခြားချက်တွေကိုပြန်ပြောပြမယ်ပေါ့အဲ့တော့လူငယ်တွေဟာအမှုမဲ့မှတ်မဲ့အလုံးနေတာမဟုတ်ပါဘူးတချို့လူငယ်တွေကတော့ရောက်တဲ့အရက်ကိုတန်ဖိုးရှိအောင်အသုံးချတယ်ခရီးတိုင်းကိုအဖို့တန်အောင်သူတို့စူးစမ်းနေပါတယ်ဘာတွေကွာသွားလဲကျောင်းတွေအလုတ်ခွင်တွေရောက်ရင်ပိုတိတာသွားပါလိမ့်မယ်အစီရင်ခံစာရေးခိုင်းပြီဆိုရင်ကြာကြာနာနာလုတ်တက်တဲ့လူကခုနလိုအမြဲတမ်းနားမျက်စိဖွင့်ပြီးမှတ်တဲ့လူတွေကလုတ်တက်ပါတယ်တချို့တွေကတော့ရောင်ဝန်းဝါးနဲ့ဖြီးဖြန်းပြီးတော့ရေးတာတွေတွေ့ရပါလိမ့်မယ်အဲ့ဒါကွာလာမယ်အဲ့ဒါတွေဟာပဲအလုတ်ခွင်တွေကျောင်းတွေမှာတစ်ဆင့်ကိုယ့်ဘဝကိုတန်ဖိုးရှိရှိတည်ဆောက်နိုင်သူမတည်ဆောက်နိုင်သူကွဲပြားခြားနားသွားပါလိမ့်မယ်